အရှေ့တောင်အရှာနိုင်ငံများအသင်းအာဆီယံ2ကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်ပေါ်ပြည်သူများအကြားစိတ်ဝင်စားမှုနည်းတယ်လို့တက်ကြွလှူရှားသူတွေကတော့ဒီခီးစဉ်ကိုကန့်ကွက်ဝေဖန်ခဲ့ကြပါတယ်။ဒီခီးစဉ်ကနေမြန်မာနိုင်ငံရေးအတွက်ထူးထူးခြားခြားမျှော်လင့်စရာမရှိတယ်လို့ဒီခီးစဉ်ဟာအာဏာသိမ်းစစ်ကောင်စီကိုတရားဝင်ပေးလိုက်တဲ့သဘောပဲဖြစ်တယ်လို့သူတို့ကဝေဖန်ကြတာပါ။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငင်းချန်းပြောပြပေးပါဦးခင်ဗျာ။
မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အဖြစ်ကမ္ဘောဒီးယားနိုင်ငံသား၏ဝန်ကြီးဟာပြီးခဲ့တဲ့မတ်လ22ရက်နေ့ကမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့အစိုးရအဖွဲ့ဝင်တွေကိုပဲအဓိကထားတွေ့ဆုံခဲ့တာပါ။နိုင်ငံရေးပါတီခေါင်းဆောင်တချို့နဲ့တွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံကအာဆီယံတန်တမန်နေနဲ့လည်းတီးခြားတွေ့ခဲ့ပါတယ်။ဒါပေမဲ့လည်းအာဆီယံအထူးကိုယ်စားလှယ်ခရီးစဉ်ဟာအာဏာသိမ်းစစ်ကောင်စီနဲ့အဓိကထားတွေ့ဆုံဆွေးနွေးခဲ့တာကြောင့်ဒီခရီးစဉ်ကိုကန့်ကွက်တယ်လို့မုံရအကြောင်းသားတက်မကဥက္ကဋ္ဌကိုတန်းကျော်ဦးကပြောပါတယ
်မြန်မာပြည်သူလူထုဒီမိုကရေစီလူလာတဲ့မြန်မာပြည်သူလူထုကိုဒီဟိုအကြမ်းဖက်ကြီးနဲ့ဒီအတ္တမအာဏာသိမ်းထားတဲ့စစ်ကောင်စီပြည်အောင်ရေးအဖွဲ့တွေကိုလာပြီးပြည်ဆိုပြီးဖြစ်တယ်ဆိုတော့အဲ့ဒီသဘောတရားကိုချစ်ခြင်းအဖြစ်သူဒီကျွန်တော်ဒီသူ့ရဲ့အာဆီယံရဲ့ရည်ရည်ချက်မှာလည်းဒီမိုကရေစီဆင်ဆင်းမျိုးနေကိုဟိုဘလောက်ပဲအလေးထားနေပဲပြောပြောသူ့ရဲ့ပါဇက်ကပဲပေါ့နော်ဒီမိုကရေစီရဲ့အနှစ်သာရတွေကိုဘလိုပဲလူကတော်သားပါလေပြောပြောလူခွင့်ရေးတွေကိုဘလိုပဲကာကွယ်ပါလေပြောပြောသူ့ရဲ့လုပ်ရက်တွေကဒီမိုကရေစီကိုဟိုရည်ရည်ချက်မျိုးနေကိုဒီဖက်ကျင်နေတဲ့အဖွဲ့အစည်းနဲ့တွားပြီးတော့ပြေးချောင်ပြီးတဲ့အခါမှာအာဒီအလုပ်တွေလုပ်ဆောင်နေကြဖို့မြင်ရတဲ့အခါမှာကျွန်တော်တို့လည်းဘာလို့မျိုးတွေးလိုက်လဲဆိုတော့ဟိုသူတို့ကဒီလူခွင့်ရေးလည်းလေးစားခြင်းမရှိဘူးဒီမိုကရေစီကိုလည်းအဲဒီလေးစားလိုက်တာဒီမိုကရေစီကိုလည်းဒီလေးစားလိုက်တာခြင်းမရှိဘူ
းမန္တလေးဒေသခံတဦးဖြစ်တဲ့ဒီမိုကရေစီအရေးလှုပ်ရှားသူမန်ချန်းကလည်းမြန်မာနိုင်ငံကိုလာတဲ့အာဆီယံအထူးကိုယ်စားလှယ်ခီးစဉ်နဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ
်တို့လည်းတွေ့နေတာအရင်တစ်ခါကလည်းဟိုဖွန်ဆန်လာရဲပေါ့နော်အဲသမားတော့ထူးခြားလာတယ်လို့မရှိပါဘူးဒါစစ်တော်ကြီးကတော့သူကဒီနိုင်ငံတကာအမည်ရနေစီအောင်ပဲပေါ့နော်အမည်ကြီးအောင်ဆိုပြီးတော့သူနောက်ပိုင်းနေအားငါပါရဲ့ဟိုဟာကြီးကိုပေါ့နော်ဒီနိုင်ငံသားနိုင်ငံရေးအကြီးအကဲတွေကိုလွတ်ပေးရပေါ့နော်လူပညာရှင်နိုင်ငံကြီးလူပညာရှင်တွေလွတ်ပေးရတယ်ဒါအမည်မှန်းလာအောင်ပေါ့အကျိုးစားနေတယ်ပေါ့ဒါပေမဲ့လည်းဒီကျွန်တော်တို့အတွက်ကတော့ဒီမိုကရေစီလိုလားတဲ့လူတွေအတွက်ကတော့အဲ့ဒီဒီမိုကရေစီကလည်းတိုင်းပြည်ကြီးရတယ်ဆိုတော့မှအသီးခြားမှုမရှိဘူးလို့ထင်ပါတယ်ဟုတ
်မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေကိုအပြေရှားရေးအားလုံးလက်ခံနိုင်တဲ့အခြေအနေပေါ်ပေါက်လာဖို့မြန်မာနိုင်ငံကိုအထူးကိုယ်စားလှယ်လာရောက်တာဖြစ်တယ်လို့ဆိုပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေကိုထူးထူးခြားခြားပြောင်းလဲပေးနိုင်မှာမဟုတ်ဘူးလို့ရခိုင်ဒေသခံတို့ဖြစ်တဲ့ကိုထွန်းကြည်ကပြောပါတယ
်ဒီမြန်မာနိုင်ငံရဲ့ဒီအပြောင်းအလဲကိုသွားဖို့ကတော့ဟိုတော်တော်လေးခက်မယ်ခက်နေအောင်မယ်လို့ကျွန်တော်အနေနဲ့မြင်တယ်ဘာလို့ဆိုတော့နိုင်ငံရေးရနှစ်ဖက်လုံးတင်းမာနေတဲ့အခြေအနေဖြစ်တဲ့အတွက်လက်ရှိဒီမှာရှိနေတဲ့နိုင်ငံရေးပါတီတွေနဲ့တွေ့ဆုံတယ်ဆိုတဲ့ဟာကလည်းရွေးကောက်ပွဲဝင်ဖို့အတွက်တည်ထားတဲ့နိုင်ငံရေးပါတီတွေနဲ့ပဲသူတို့တွေ့ဆုံဖို့များတယ်ပေါ့နော်တွေ့ဆုံဖို့လည်းသူတို့ဟိုလောက်တာကိုကြည့်ရင်လည်းအဲ့ဒီပုံစံမျိုးပဲကျွန်တော်တို့မြင်ရတယ
်မြန်မာနိုင်ငံကိုအာဆီယံအထူးကိုယ်စားလှယ်လာရောက်တဲ့အချိန်မှာအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရဲ့အကောင့်ထယ်ဖော်ရေးလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအတွက်လိုအပ်တဲ့အခြေအနေတွေနဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးတို့ကိုအဓိကဆွေးနွေးခဲ့တယ်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာပြောထားပါတယ်။ဒီခီးစဉ်ဟာလက်ရှိကြုံတွေ့နေရတဲ့မြန်မာအခြေအတဲကိုဖြေရှင်းပေးဖို့လာရောက်တယ်ဆိုပေမဲ့အများပြည်သူကြားမှာတော့တိတ်ပြီးစိတ်ဝင်တစားမရှိလာပါဘူး။မန္တလေးနဲ့ကချင်းပြည်နယ်အပါအဝင်မြန်မာနိုင်ငံနေရာတချို့မှာအင်္ဂါနေ့ကဆန္ဒပြလှုပ်ရှားမှုတချို့ရှိခဲ့ပြီးတော့အာဆီယံအထူးကိုယ်စားလှယ်ကိုလက်မခံကြောင်းရေးသားထားတဲ့စိုင်းမုတ်တွေကိုကင်ဆောင်ဆန္ဒပြခဲ့ကြတာတွေကိုလူမှုကွန်ရက်တွေမှာတွေ့ခဲ့ရပါတယ်။အာဆီယံအထူးကိုယ်စားလှယ်ဟာမြန်မာပြည်ကအပြန်သတင်းစာရှင်းလင်းပွဲမှာတော့မြန်မာပြည်ကပြဿနာတွေဟာရှုပ်ထွေးလွန်ပြီးအချိန်ယူဖြေရှင်းရနိုင်တယ်လက်ရှိအလဲကျဥက္ကဋ္ဌတက်တန်းအတွင်းမှာဖြေရှင်းနိုင်မှာမဟုတ်ဘူးလို့ပြောခဲ့ပါတယ်။ဒါအပြင်မြန်မာပြည်တွင်းစစ်ဆင်ရေးတွေမှာထိန်းသိမ်းဆောင်ရွက်ဖို့လိုမယ်လို့လည်းအာဆီယံကိုယ်စားလှယ်ကမြန်မာစစ်ကောင်စီကိုတိုက်တွန်းသွားပါတယ်ခင်ဗျာ။